တရုတ်နိုင်ငံအမြဲတမ်းအာကသစခန်းရဲ့ဒုတိယထိန်းချုပ်ရေးစခန်းကိုတင်းနှင်းကလေးတွေကလွတ်တင်လိုက်ပါတယ်။အခုလွတ်တင်လိုက်တဲ့ဒုတိယအာကသထိန်းချုပ်ရေးစခန်းဟာပထမလွတ်တင်ထားတဲ့စခန်းနဲ့တွားရောက်ချိတ်ဆက်ရအောင်မှာဖြစ်ပါတယ်။နောက်ထပ်တတိယထိန်းချုပ်ရေးစခန်းကိုလွတ်တင်ချိတ်ဆက်ပြီးတာနဲ့တရုတ်ရဲ့အမြဲတမ်းအာကသစခန်းဒီနှစ်အကုန်မှာပြည်ဆောင်သွားမှာဖြစ်ပါတယ်။ဝေတျန်းအမည်ရှိတဲ့အဲ့ဒီဓာတ်ခွဲစမ်းသပ်ခန်းပါဒုတိယထိန်းချုပ်ရေးအပိုင်းကိုခီးစစ်ချီတဲ့ပွဲအမည်ရှိဒုံပြန်ကဒေသဆန်တော်ကြီးနာရီ22မိနစ်မှာဟိုင်နန်ကျွန်းကနေတက်ဆောင်သွားတာကိုရုပ်မြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။ဒုံးပြန်တက်သွားပြီးတဲ့နောက်10မိနစ်အကြာမှာဝမ်ကျန်းဒုတိယထိန်းချုပ်ရေးအပိုင်းကိုဒုံးပြန်ကနေခွဲထုတ်လိုက်တဲ့အခါမှာထိန်းချုပ်ရေးစခန်းမှာရှိကြတဲ့ဝန်ထမ်းတွေအားရဝမ်တာလက်ခုပ်တီးအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။